တန်လွေမြစ်ကမ်းမှာနေထိုင်တဲ့အမျိုးသမီးတဦးရဲ့မနက်ခင်းဟာတန်လွေမြစ်ရေနဲ့အစာပြူပါတယ်။စိုက်ပျိုးရေး၊မွေးမြူရေးလုပ်ငန်းတွေကအစားနေစဉ်လူမှုဘဝရဲ့ရေလိုအပ်ချက်တွေအတွက်မြစ်ရေကသာအဓိကထားပြီးသုံးစွဲနေကြရတာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ကုန်ပိုင်းလောက်ကစပြီးတန်လွေမြစ်ရေဟာမတန့်တော့ဘူး၊အစိတ်ဓာတ်တွေပေါဝင်နေတယ်၊တောက်သုံးဖို့မသင့်ဘူးဆိုတာတွေကိုဒေသခံတွေသိခဲ့ရပါတယ်။မြေကြီးကတောက်သုံးဖို့မသင့်ဘူးလို့သိလာပြီးနောက်မှာတန်လွေမြေဝမ်းမှာနေထိုင်တဲ့လူဦးရေ6တန်းကျော်အတွက်အဓိကရင်ဆိုင်ရတဲ့အခက်အခဲကတန့်ရှင်တဲ့တောက်သုံးရေးရရှိမှုဖြစ်ပါတယ်။မြေကြီးကနေအလွယ်တကူသုံးဆွဲလာတဲ့နေစိလူမှုဘဝတွေကနေတန့်ရှင်တဲ့ရေရဖို့အတွက်တန်လွေမြေဝမ်းမှာနေထိုင်တဲ့အမျိုးသမီးတွေဟာပိုပြီးဝင်ပြီးလာတယ်လို့ဒေသခံအမျိုးသမီးတွေစီကသိရပါတယ်။တန့်ရှင်တဲ့ရေရဖို့အတွက်အများစုဟာမျိုးသမီးတွေကပဲရည်သွားခက်ရတာဖြစ်ပါတယ်။တချို့နေရာတွေမှာရေရဖို့အတွက်နာရီနဲ့ချီလမ်းလျှောက်ရတာတွေရှိပါတယ်။ဒီလိုအခြေအနေတွေကနေစဉ်နဲ့အမျှအမျိုးသမီးတွေအနေနဲ့ရေခတ်ဖို့အချိန်နဲ့ခွန်အားကိုပိုသုံးဆွဲလာကြရတာကိုတွေ့ရပါတယ်။ဒီနေ့တာရေလိုအပ်ချက်အတွက်ရည်သွားခက်ရတာတရက်ကိုအချိန်နှစ်နာရီခွဲလောက်ကြာချိန်ရှိတယ်လို့ကရီနီပြည်နယ်မူလချောင်းအနီးမှာနေထိုင်တဲ့ကလေး၃ယောက်မိခင်အသက်38နှစ်အရွယ်ဒေသခံအမျိုးသမီးတဦးကပြောပါတယ်။လုံခြုံရေးအရာအတန်းကိုအစာထိုးဖက်ပြပေးထားပါတယ်ရှင်
။အခုကလေရေတွေမတုံးတော့ဘူးကသတိပေးထားရလေ။အဲ့လိုဆိုတော့အမားတို့ကရေရဖို့အတွက်တွင်းရှင်းနေအောင်သွားရတယ်။ပြီးတော့ရေခတ်ဖို့မနဲ့စောလဲထားရတယ်။ကလေးတွေကိုကြောင်းမပုတ်ခင်ရေရအောင်ရင်လုံးရတယ်။ပုံမှန်ထပ်တော့ပို့အလုတ်ရှုပ်တဲ့အချိန်ပို့ပုံတာပေါ့။ပို့လဲပင်မန်းတာပေါ့လေသိရမလား။
ကိုယ်ကွယ်မရှိတဲ့ကလေးမိခင်တွေအနေနဲ့လေရည်သွားခတ်ရင်ကလေးတွေခေါ်သွားဖို့မဖြစ်နိုင်လို့အိမ်မှာပဲဒီအတိုင်းကြည့်ရှုမဲ့သူမရှိပဲထားခဲ့ရတာမျိုးရှိတယ်လို့တောက်တုံးရည်သွားခတ်ရတဲ့အခြေအနေကိုကရင်ပြည်နယ်ဖအံမြို့နယ်ကမိစံရွာမှာနေထိုင်တဲ့45နှစ်အရွယ်ကလေးလေးယောက်မိခင်နော်မီအမီလွဲကပြောပါတယ်
။အမျိုးသားကတော်လာရေးတာထဲဝင်သွားတာ။အဲ့တော့ကလေးတွေနဲ့နော်ပဲခြံခဲ့တာ။ရည်သွားခတ်လည်းအချိန်ပေးရတယ်လေ။ကလေးတွေကလည်းငယ်တော့အနှောပဲလုပ်ရတာကလေးတွေထားခင်စိတ်ပူရတာပေါ့
စိမေးရှောင်းစခန်းတွေမှာနေထိုင်ရတဲ့အမျိုးသမီးတွေအနေနဲ့လေတောက်တုံးရရရှိဖို့ရည်သွားခရရတဲ့အခါနေရာဝေးတဲ့အတွက်သူတို့ရဲ့လုံခြုံရေးစိတ်ဝင်ရတဲ့အခြေအနေရှိတယ်လို့ဆိုပါတယ်တန်ရှင်းတဲ့တောက်တုံးရရရှိဖို့ကြိုးစားနေကြရပေမဲ့အခုလိုမိုးရွာသည်မှာတန်လွေမြစ်ကြီးကြီးတဲ့အခါအစိတ်တက်ပါတဲ့ရေတွေဟာလူနေရက်ွက်တီစီရောက်လာနိုင်ပါတယ်ဘာကြောင့်လဲဆိုရင်ပုံမှန်အားဖြင့်အစနေတိတ်ဟာနှုံးနေတဲ့အတူမြစ်ကျမ်းပြင်မှာအနေထိုင်နေတတ်ပါတယ်။ရေကြီးတဲ့အချိန်ဆိုရင်တော့မြစ်ကျမ်းမှာရှိတဲ့နှုံးတွေဟာမြည်တဲ့ပုံမှုစီးစင်းပါဝင်တက်လာတယ်လို့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးပညာရှင်တွေကထောက်ပြထားပါတယ်။ပြီးခဲ့တဲ့ဩဂုတ်လဆန်းပိုင်းကမိုးသည်ထန်စွာရွာသွန်းတာကြောင့်ခရီးပြည်နယ်ဖအံမြို့ကတန်လင်းမြစ်ကြီးဟာစိုးရိမ်အမှတ်ကိုကျွလွန်ခဲ့ပြီးတော့မြစ်ကမ်းနေတဲ့အနေပိုင်းဒေသမှာရေကြီးရေရှမ်းမှုဖြစ်ခဲ့တယ်လို့မူလီဝတ်သားနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနရဲ့ထုတ်ပြန်ချက်တွေအရသိရပါတယ်။ဒီလိုရေကြီးရေရှမ်းရင်လည်းမြစ်ရင်မတန်းလို့စိုးရိမ်စရာအခြေအနေမရှိတဲ့အပြင်ရွေးရသည်မှာလဲရေအရင်းမြေရှားပမှုတွေကြောင့်မတက်မှန်တည်တဲ့မြစ်ရေကိုပဲတောက်သုံးခဲ့ရတဲ့အခြေအနေနဲ့ကြုံတွေ့ခဲ့ရတယ်လို့တန်လင်းမြစ်ကမ်းပြီးမှနေထိုင်တဲ့ဒေသခံတွေစီကသိရပါတယ်။ရာသီဥတီဖောက်ပြန်တာကြောင့်ပြီးခဲ့တဲ့ရွေးရသည်မှာတောက်သုံးရေရှားပလာလို့အစိတ်ပါတဲ့မြစ်ရေကိုအနေထိုင်ပြီးတောက်သုံးရတာလည်းရှိတယ်လို့ခရီနီဒေသခံတွေကပြောပါတယ်။အစနစ်တဲကမြစ်ရေထဲမှာပြုံဝင်နေုံသာမကပဲအနေအနှစ်တွေနဲ့ကတ်တွယ်နေတယ်လို့တောက်သုံးဖို့မသိတဲ့အပြင်ရေချင်းယုံနဲ့တောင်အန်တီအေရှိနိုင်တယ်လို့သူတေသနာပညာရှင်တွေနဲ့ရေအရင်းမြစ်ပညာရှင်တွေကထောက်ပြကြပါတယ်။အဲ့ဒီမြစ်ရေနဲ့အချိန်ကြာကြာထိတွေ့တာနဲ့မြစ်ရေပါတဲ့အစိတ်ဓာတ်တွေဟာအရေးပြားနေစိတ်ဝင်ပြီးလူခန္ဓာကိုယ်တွေရောက်ရှိနိုင်တယ်လို့လည်းသိရပါတယ်။ခရင်ပြည်နယ်ဖအံမြို့နယ်ကမိစံရွာမှာနေထိုင်တဲ့45နှစ်အရွယ်ကလေးလေးယောက်မိခင်နော်မီအမီလွဲကတော့
အလုံးလုံးငယ်ငယ်ကလေးကဒီမြစ်ရေကိုပဲသုံးခဲ့တာ။ကလေးတွေချူးပေးတာလည်းဒီရေပဲ။ထမင်းချင်လည်းမြစ်ရေနဲ့ပဲချက်တတ်တယ်။အခုလေဒီမိရေသုံးနေရတော့မယ်ကလေးရဲ့ရေပြားမှာအနာလေးတွေပေါ်လာရင်ရာနာကဘာလို့မစိစမ်းမိဘူးဒါရေတွေကအစိတ်ကြော်လာလို့ဆူရင်နေရတယ
်ပြီးခဲ့တဲ့2025ခုနှစ်ဒီဇင်ဘာလအတွင်းကကရီနီဒေတာအတွင်းဖြတ်တန်းစီးစင်းနေတဲ့တန်လွေမြေကြီးကိုချင်းမိုက်တက္ကသိုလ်နဲ့ကရီနီပြည်ဂျာကာလာအုပ်ချုပ်ရေးကောင်စီ IC နဲ့တဘာဝပန်ဝန်းကျင်သူတေသနာဌာနတို့ပူးပေါင်းပြီးဓာတ်ခွဲစစ်ဆေးတာတွေပြုလုပ်ခဲ့ပါတယ်။မြန်မာနိုင်ငံတည်းကတန်လွေမြေအထက်ပိုင်းရှန်ကီယာကီရီနီအဆက်တ တန်လွင်မြစ်အလဲပိုင်းနဲ့တန်လွင်မြစ်အောက်ပိုင်းကယားကီနီကရင်အဆက်နေရာတွေကရေတွေကိုတက်ခွဲခဲ့ကြတာပါရလတ်အနေနဲ့တန်လွင်မြစ်ရေဟာအာဆင်နယ်အစိတ်တက်ဟာဘေကင်းလုံခြုံမှုအဆင့်ထက်၅ဆကျော်ပိုများပြီးညစ်ညမ်းပျော်ဝင်နေတယ်လို့ပြီးခဲ့တဲ့နှစ်အောက်တိုဘာလကုန်ပိုင်းမှာထိုင်းနိုင်ငံမြောက်ပိုင်းချင်းမိုင်တက္ကသိုလ်ရဲ့တဘာဝပတ်ဝန်းကျင်သိပ္ပံသုတေသနဌာနရဲ့အစောပိုင်းလေ့လာချက်အရသိရပါတယ်တန်လွင်မြစ်ထဲကရေထူမှာ 0.042 ကနေ 0.96 မီလီဂရမ်အထိရှိနေပြီးတန်လွင်မြစ်ရဲ့မြစ်လက်တက်တစ်ခုဖြစ်တဲ့မူလချောင်းမှာတော့အဆ55ဆအထိရောက်ရှိနေပါတယ်။မြစ်ကျမ်းပြင်ကနုံနေမှလည်း1ကီလိုဂရမ်ကို36ကနေ85မီလီဂရမ်အထိတွေ့ရတယ်လို့ခရုလိုရေနေတရဝါရီမှာတော့ဘေကင်းနှုန်းထက်အဆ10ဆကနေ20အထိစုပုံနေတယ်လို့ချင်းမိုင်တက္ကသိုလ်ရဲ့တဘာဝပတ်ဝန်းကျင်သိပ္ပံသုတေသနဌာနရဲ့ထုတ်ပြန်ချက်မှာပါရှိပါတယ်။2026ခုနှစ်ဇန်နဝါရီလတိုင်းတာချက်တွေမှာတော့ဘေကင်းမှုသတ်မှတ်ချက်ထက်စေစားကနေအဆ20အထိအာဆင်နိတ်ပတ်ဝန်းမှုပုံမှုမြင့်တက်လာတာကိုတွေ့ရတယ်လို့ထိုင်းသတင်းဌာနတစ်ခုဖြစ်တဲ့ The Transborder News ကဖော်ပြပါတယ်။ဒါဟာကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကသတ်မှတ်ထားတဲ့ဘေကင်းနှုန်း 0.01 မီလီဂရမ်ထက်အဆ55ဆကျော်မြင့်မာနေတာလည်းဖြစ်ပါတယ်ဒီလိုတွေ့ရှိချက်တွေကြောင့်တန်လွင်မြည်ကိုမတုံးဆွဲကြဘူးဒီနှစ်စံပိုင်းမှာပဲကရီနီဂျာကလာအုပ်ချုပ်ရေးကောင်စီ IEC ကဒေသခံတွေကိုအသိပေးထုတ်ပြန်ခဲ့ပါတယ်နေဆက်ဖြတ်ကျော်မြင့်များဆိုင်ရာအလွတ်တန်သူတွေတဲ့ကိုနစ်ကတော့ဒီကြောင်းနဲ့ပတ်သက်ပြီးအခုလိုပြောပြပါတယ်ဒီကောင်ကတော့
ဒီတန်လွင်မြည်တစ်ချောင်းကတော့အာဆင်နစ်ပါဝင်မှုကတော့ဟိုအထူးကဖြစ်တော့နေရာအလိုက်ကိုကွာပြမှုတွေတော့ရှိတယ်ဘောနော်ဆိုတော့ downstream ဖက်နဲ့ upstream ဖက်ဆိုတော့ကျွန်တော်တို့ကနည်းနည်းကွဲပြားမှုတော့ရှိတယ်အထူးသဖြင့်တော့ဒီကျွန်တော်တို့တက်လွင်ဖက်ကိစ္စကတော့ဒီ main house on data ဖက်မှာရှိခဲ့တဲ့ဒီကျွန်တော်တို့ testing နေမှာဆိုလို့ရှိရင်တော့တောင်းတောင်းကြီးအတွက်သတ်မှတ်ထားတဲ့level ထပ်ပေါ်မှာနည်းနည်းအဆင်ပြေမှာလာရှိတယ်
ဒါအပြင်ဒီတွေ့ရှိချက်တော့တန်လင်မြင့်နဲ့အနီးမှာနေထိုင်တဲ့ထိုင်းလူတို့တွေကိုတန်လွင်မြစ်ထဲမှာရှိတဲ့ Q တွေကိုမစားသုံးဖို့ထိုင်းနိုင်ငံမဲဟောင်ဆောင်ခရိုင်အတွင်းကအနာပိုင်တွေကတတိပေးထားကြပါတယ်။တန်လွင်မြစ်ဟာတရုတ်မြန်မာထိုင်းသုံးနိုင်ငံကိုစီးဆင်းနေတာဖြစ်ပေမဲ့မြစ်ရဲ့44ရာခိုင်နှုန်းဟာမြန်မာနဲ့ဆက်ဆက်နေပြီးထိုင်းကတော့9ရာခိုင်နှုန်းသာဆက်ဆက်နေပါတယ်။သုတေသနစာတမ်းတွေအရမြန်မာနိုင်ငံထဲကတန်လွင်မြစ်ဝမ်းမှာလူရေ 6.1 တန်းနေထိုင်ပြီးထိုင်းဘက်မှာတော့6သိန်းလောက်နေထိုင်တယ်လို့သိရပါတယ်။အခုလက်ရှိသုတေသနလောက်ရမှာလဲတိုက်ပွဲတွေပြင်းထန်နေတဲ့ရှမ်းပြည်နယ်တံလွေမြစ်ပိုင်းမှာတော့သုတေသနတွေလုံနိုင်ခဲ့တာမရှိဘူးလို့ IEC အတွင်းရေးမှူးနှင့်ကုပညာကတော့ပြောပါတယ်
။ကျွန်တော်ကတော့မြန်မာလျှောက်မှာဒီရှမ်းပြည်နယ်ထဲမှာဖြစ်တဲ့အခင်းအကျင်းတော့ကျွန်တော်တို့ကဘလူးမတ်ကိုလည်းလမ်းမနေနိုင်ဘူးမရှိဘူးနော်။ဒါကတော့မှန်မှန်တရားတိုင်းပါဘောနော်။ဒီတခုတခုချင်းစီမှာရှိနေတယ်လေရှိပြည်ပကအချင်းနဲ့ရှိနေတယ်ဒီလည်းလည်းခင်ရဆိုလို့တော့ sequence ကိုလည်းတော့ဘာလို့ငါရှိနေကုန်လဲပြောကကျွန်တော်လူနဲ့ဘလောက်ကိုတွေ့မှုတစ်ဆမှုမရှိပဲမရှိတဲ့အချင်းတွေမှာရှိတာကတော့ပြောလို့ရတော့ဘောနော်ဒါကတော့ပြည်နဲ့တခုချင်းစီတော့တော်တော်မဟုတ်ဟို sequence ဖြစ်ပြည်တဲ့လည်းလည်းခင်ဖြစ်စေဒီပေါ်မှာကလည်းအရေးပြမှုဘလောက်ရှိတယ်ဆိုတာကတော့သူရဲ့ design ရဆူပေါ်နေတယ်ဒါတဆိုင်နဲ့နောက်ပြီးတော့ idea ပေါ်မှာဖြစ်ရှင်းလို့လည်းစိတ်ဓာတ်ကလည်းမူတည်ပါလေတဲ့ဟာ
ရေကာရာနဲ့ sentiment တွေပိတ်ဆို့ထားတာမရှိဘဲတဘာဝအတိုင်းတရုတ်မြန်မာနဲ့ထိုင်းသုံးနိုင်ငံကိုလွတ်လပ်စွာစီးဆင်းနေတဲ့အပြူစင်မြေလိုကင်ပွန်းတက်ခေါ်ဆိုနေကြတဲ့တန်လွင်မြေဟာအခုတော့အစိတ်တင့်သွားတဲ့အခြေအနေဖြစ်နေပါပြီတန်လွင်မြေကြီးအစင်းနဲ့အစိတ်တင့်နေရတဲ့အဓိကအကြောင်းအရင်းဟာထိန်းချုပ်မှုမရှိတဲ့တရုတ်ဒူပေါ်ရေလုပ်ငန်းတွေကြောင့်ဖြစ်တယ်လို့သုတေသနပညာရှင်တွေကဆိုထားပါတယ်
။ဒါအကြောင်းအရင်းမြေကတော့ဒီကျွန်တော်တို့ပြောရတာဘာလို့မြန်မာဘက်မှာရှိတဲ့တရုတ်မဝင်တရုတ်ဒူပေါ်ရေလုပ်ငန်းတွေပေါ့နော်ဆိုတော့သူတို့ပြင်လာတဲ့ဒီရွှေတရုတ်ဒူပေါ်ရေနဲ့ဒီ rare earth mining ပေါ့ဒီမြေရှာတရုတ်ဒူပေါ်ရေတွေနဲ့အထူးကတက်နေတယ်ပေါ့ပြရပါလေ။ဒါပေမဲ့ဒီလက်ရှိကျွန်တော်ရှိနေတဲ့ reset တွေကတော့တက်တူပဲနေချောက်ဖြစ်လာနေဆိုတော့အနေနဲ့ကတော့ဒီတိကျတဲ့လက်ရှိနေထားမှာတော့ဒီ water တိကျချက်တော့မပြောနိုင်သေးဘူး
အာနာသိမ့်ပြီးတဲ့နောက်မြန်မာနိုင်ငံမြောက်ပိုင်းနဲ့အရှေ့ပိုင်းမှာမြေရှားတက်တူရွှေခဲမပြူနဲ့အဖြိုင်နံတူးဖို့ရေးတွေအရှိန်အဟုန်နဲ့တိုးလာနေပါလေ အထူးသဖြင့်ရှမ်းပြည်နယ်မြောက်ပိုင်းကမိရှားတပ်တို့တွင်တွင်နဲ့ Green Hill ပြည်နယ်ဖားဆောင်မြို့နယ်ကမော်ချီတပ်တို့တွင်တွင်ကအဓိကရင်းမြစ်တွေဖြစ်ပါတယ်တပ်တို့တူးပေါ်တဲ့အခါမြေကြီးနဲ့ကြောက်တွေထဲမှာတဘာဝအတိုင်းပါရှိနေတဲ့အာဆင်နိတ်ဓာတ်တွေထွက်လာပါတယ်ဒါအပြင်တပ်တို့ကိုစီးကျော်တန့်စင်တဲ့အခါအသုံးပြုတဲ့ဓာတ်တို့ပစ္စည်းတွေကအာဆင်နိတ်ကိုပုံပုံပြောင်းဝင်စေပြီးရေထဲကိုပါလာစေပါတယ်ဒီဆွန့်ပစ်ရည်တွေကိုမတန့်စင်ပဲချောင်းနဲ့မြစ်ထဲကိုတိုက်ရိုက်ဆွန့်ပစ်နေကြတာပါအထူးသဖြင့်မူလချောင်းဟာမော်ချီတပ်တို့တွင်ကဆွန့်ပစ်ယူတဲ့တိုက်ရိုက်စီးဝင်တဲ့နေရာဖြစ်လို့အာဆင်နစ်ပမာဏအဆ50%အထိမြင့်မာနေပါတယ်အဒီချောင်းရည်ကတန်လွင်မြစ်ထဲစီးဝင်တဲ့အခါမြစ်မကြီးကရေကိုပါညှဉ်းညမ်းစေတာပါမူလချောင်းဟာဂရင်းနီပြည်နယ်ဖားဆောင်မြို့နယ်အတွင်းကတင်းငယ်တဲ့ချောင်းတစ်ခုပါဒါပေမဲ့ဒီချောင်းဟာမော်ချီတတုတွင်ဒေသကနေစီးဆင်းလာပြီးတန်လွေမြစ်ထဲကိုတိုက်ရိုက်စီးဝင်တဲ့ခြောက်တစ်ခုဖြစ်ပါတယ်။ဒီလိုမြစ်ရည်ညှဉ်းညမ်းတာကလူနေမှုဘဝကိုထိခိုက်ရုံသာမကဘဲရင်းနှီးသတ္တဝါတွေကိုလည်းထိခိုက်စေတယ်လို့သုတေသနပညာရှင်တွေကပြောကြပါတယ်။ဒါကြောင့်တန်လွေမြစ်ထဲမှာရှိတဲ့ရှင်သန်နေကြတဲ့ငါးမျိုးစိတ်တွေကိုလည်းစားသုံးဖို့မသင့်တဲ့အကြောင်းလည်းအသိပေးထားပေမဲ့စာဝတ်နေရေးခက်ခဲတဲ့အချိန်မှာဒေသခံတွေအနေနဲ့မစားဘဲရှောင်ရွေးလို့မရဘူးလို့ဒေသခံတွေကဆိုပါတယ်။မြစ်ထဲကရတဲ့ငါးခုဖားရီဟာဝိုင်းရည်အတွက်တစ်ခုတည်းသာရွေးချယ်စရာဖြစ်နေတဲ့မိသားစုတွေရှိပါတယ်။ခီယူတွေမှာအစိတ်တက်အဆများစွာစုပုံနေတာကိုသိထားပေမဲ့စားနေကြရတဲ့အခြေအနေဖြစ်ပါတယ်။အာရီစီအတွင်းရေမှုနှင့်ကိုပညာကတော့ငါးရီကိုစားမယ်ဆိုရင်ခေါင်းနဲ့ဥပိုင်းကိုဖယ်စားရည်ယောဂအနေကနေကင်းလွတ်နိုင်တယ်လို့ဆိုပါတယ်။ဒါပေမဲ့ကျန်းမာရေးပညာရှင်တွေကတော့ဒီအကြောင်းအရာနဲ့ပတ်သက်ပြီးပြောဆိုထားတာကိုမတွေ့ရပါဘူး။အာဆင်နဲ့အစိတ်သိနေတဲ့တန်လွေမြည်ရီသုံးဆွဲနေမယ်ဆိုရင်တန်မှန်သူတွေကြုံတွေ့ရမယ့်ကျန်းမာရေးပြဿနာတွေရှိပေမဲ့ကိုဝင်ဆောင်တဲ့နိုတိုင်ဘီကင်နီမှာကြုံတွေ့ရမယ့်ကျန်းမာရေးပြဿနာအနေရှိမှုကနှစ်ဆဖြစ်စေနိုင်တယ်လို့ကျမပညာရှင်တွေနဲ့သုတေသနပညာရှင်တွေကဆိုကြပါတယ်။အာဆနိတ်တဟာမိခင်ရဲ့ခန္ဓာကိုယ်အတွင်းကိုဝင်ရောက်ပြီးတဲ့အခါအချင်းကနေတဆင့်သတိသားထံကိုဓာတ်ရိုက်ကူးဆက်နိုင်ပြီးကိုယ်ဝင်ပြတ်ကြတာ။ကလင်းငွေတွေမူးဖွားချိန်မှာပုံမှန်အလေးချိန်ထက်ညော့နေတာနဲ့မွေးရာပါခန္ဓာကိုယ်ဆိုင်ရာချွတ်ယွင်းချက်တွေဖြစ်ပေါ်စေနိုင်တယ်လို့လည်းကျမပညာရှင်တွေကအသိပေးထားကြပါတယ်။အထူးသဖြင့်မိန်းကလေးတရေသားတွေမှာယောဂဖြစ်ပွားနိုင်ခြင်းပုံမှန်မြင့်မားနိုင်တယ်လို့သုတေသနပညာရှင်တွေကထောက်ပြထားပါတယ်။နိုတိုင်မိခင်တွေနဲ့ခန္ဓာကိုယ်ရဲ့ရောက်ရှိသွားတဲ့အစိတ်တွေဟာမိခင်တို့ရဲ့အတွင်းကနေတဆင့်ကလေးငယ်တွေရဲ့အုံနောက်နဲ့အာယုံကြောဖွံ့ဖြိုးမှုကိုဓာတ်ရိုက်ထိခိုက်စေနိုင်ပြီးကလေးငယ်တွေမှာမှတ်ဉာဏ်ဖွံ့ဖြိုးမှုနှွေးကွေတာတည်ယူမှုစွမ်းရည်ညော့နေတာနဲ့ရေရှည်မှာအပြုတ်အမှုဆိုင်ရာပြဿနာတွေကြုံတွေ့ရနိုင်ခြင်းရှိတယ်လို့လည်းဆိုပါတယ်။လက်ရှိအချိန်မှာစစ်ပွဲတွေနဲ့နေမြေမငိမ့်ညံ့မှုတွေကြောင့်အမျိုးသမီးတွေနဲ့ကိုဝင်ဆောင်မိခင်တွေဘလောက်အထိထိခိုက်နေလဲဆိုတာကိုတော့အချက်အလက်ကောက်ယူထားနိုင်တာမရှိသေးဘူးလို့အလွတ်တန်းသူတွေဒီကိုနစ်ကပြောပါတယ်။ဒေတ
ာရီနဲ့ဆိုတော့မလုံလောက်ဘူးဆိုတော့တတိထားဖို့လိုတယ်ပေါ့ဆိုတော့သူတစ်ပြေတည်းကတော့ကျွန်တော်တို့မြန်မာပြည်ဖက်မှာကျွန်တော် base risk အားလည်းမရှိဘူး public health ဒီအားလည်းတို့ဘယ်ထိခိုက်ခံရနိုင်လဲဆိုတော့တက်တဲ့ပြဟိုကကျွန်တော်တို့ဒီ lab ကနေထွက်လာတဲ့ test တွေတခုတည်းနဲ့တော့လုံလောက်မှာတော့မဟုတ်ဘူးပေါ့နော်ဆိုတော့အထူးသဖြင့်လာဆိုတော့ကိုဝင်ဆောင်ကဒီအထိုင်မီကင်းနေတော့ဒီကိုနေရတဲ့အမျိုးသမီးနဲ့ကလေးတွေတော့ဒီစစ်တော်တို့ကျွန်တော်ငါပေါ့နော်ဒီအထူးသဖြင့်ဒီမြေကရတဲ့ငါးကြီးကိုခဏကနေစမှာပြဿနာတော့နားရီဆက်ပြီးအဲ့လိုလိုကျွန်တော်ဟိုတက်တက်စီပြပရမတင်ချာလေးအာဒီဒုဒနာအလုံးဖို့လိုရီနောက်ခုကအာ
Green ပြည်နယ်မှာကျန်းမာရေးဝန်ဆောင်မှုပေးနေတဲ့အမျိုးသားတအုပ်ကတော့စမ်းသပ်စစ်ဆေးဖို့အတွက်ပစ္စည်းကိရိယာတွေမစုံလင်ဘူးလို့ပြောပါတယ
်။ဒီစစ်ပြည်နယ်ဒေသတွေမှာဆိုရင်တော့အထူးလက်စစ်ဆေးမှုကပစ္စည်းကိရိယာတွေကလည်းပြည်ပုံလည်းစုံနေမရှိဘူးပေါ့။ရှားနာတွေဖြစ်နေတာလည်းကလေးရောလူကြီးရောပေါ့နော်။စမ်းသပ်ဖို့ကြောင့်လည်းပစ္စည်းကိရိယာအစုံလင်ရမရှိနေဘူးလေ။ဆိုတော့ဘာကြောင့်လဲဆိုတော့အဖြေကလည်းကျွန်တော်လည်းအတိအကျတော့မသိရသေးဘူးပေါ့။
ကိုဝင်ဆောင်တဲ့ note time making တွေအတွက်တန့်ရှင်းတဲ့ရေရရှိဖို့အတွက်ဝေးလံတဲ့နေရာကိုနေစဉ်သွားရတာဟာရုပ်ပိုင်းဆိုင်ရာဝန်ထမ်းဝင်ဖို့ကိုပိုဖြည့်စေုံသာမကပဲစိတ်ပိုင်းဆိုင်ရာထိခိုက်မှုကိုပါကြုံတွေ့နေကြရတာပါစစ်ဘေးတင့်ဒေသတွေမှာကျန်းမာရေးချိန်ချမှုဟာပုံမှုဆိုးရွားနေတာလည်းဖြစ်ပါတယ် ကရင်ပြည်နယ်ဖက်အံမြို့မှာနေထိုင်တဲ့ခုနလအကွန်ဝင်ဆောင်ထားတဲ့အမျိုးသမီးတဦးကတော့သူ့စိုးရင်ကျန်တဲ့ပတ်သက်ပြီးအခုလိုပြောပြပါတယ်
အာရီရီတဲမှာဒီလိုဖြစ်တယ်ဆိုတော့လေကျမအနေနဲ့ကျတော့ကိုကလေးအတွက်ဆိုရင်တော့တန်းနိုင်ဆုံးအဲ့ရီတန်းလူမျိုးကိုမတုံးမီအောင်ရှောင်နေရတာဗိမဲ့ကလေးမွေးရင်တော့ယောဂပါမလားကိုလက်ဆောင်ပါမလားလို့တွေးပြီးတော့စိတ်ပြစီရတာပေါ့
ဒီကွန်ဝင်ဟာသူမအတွက်ပထမဆုံးကလေးဖြစ်ပြီးအကောင်းပကတိအတိုင်းရဖို့မျှော်လင့်တယ်လို့သူမကစက်ပြောထားပါတယ်ဒီသတင်းဆောင်ပါကိုကျမစင်ကတင်ဆက်ပေးထားပါတယ်ရှင်